မြန်မာနိုင်ငံတွင်ကအကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့မိတ်ဆွေမြန်မာအဖွဲ့ကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဂုံထူးတရင်ကြီးရဲ့နန်ဆမ်ဆုကိုချီးမြှင့်လိုက်ပါတယ်။ဒီနေ့နန်ဆမ်ဆုကတော့ဂျာမနီဝန်ကြီးချုပ်ဟောင်းအန်ဂလာမာကဲနဲ့အတူဒေသဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကချီးမြှင့်ခံရတဲ့အထက်မြန်မာနိုင်ငံကဒုက္ခသည်အရေးဆောင်ရွက်နေတဲ့မိတ်ဆွေမြန်မာအဖွဲ့လည်းပါဝင်ခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆာစလိန်ရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတင်ငီထိုက်ကတင်ပြထားပါတယ်။
အတတိကကလာလိုအပ်ချက်ကစောင်းဝင်နေဆိုတော့အစောင်းဝင်နေဝင်ဖြစ်တဲ့အရေးဆုံးပတ်မှုတွေပြီးတဲ့ခါမှာသူရဲ့လိုအပ်နေတဲ့လိုအပ်ချက်တွေဖြစ်တဲ့ဒီဟိုဘောနော်စားပေါက်ပြီးရတယ်သူအိတ်ခုနေဘူးဘောနော
် Snow လို့အများကတိကျတဲ့ Norway ခုကသူမရဲ့မိတ်ဆွေမြန်မာအဖွဲ့ရဲ့အကူအညီပေးဆောင်ရွက်ချက်တွေကို UNHCR ရဲ့ဗီဒီယိုထဲမှာရှင်းပြထားပါတယ်။ Norway ခုရဲ့မိတ်ဆွေမြန်မာအဖွဲ့ဟာဆိုရင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ရဲ့2022ခုနှစ်အတွက်နန်ဆင်းစုချင်းမြင်ခံရကြောင်းအောက်တိုဘာလ4ရက်အင်္ဂါနေ့မှာကြေညာပါတယ်။ UNHCR ရဲ့ပြောခွင့်ရမက်ထရူဆော့မာရှ်ကဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ်။
Myanmar is a local organization delivering
မိတ်ဆွေမြန်မာအဖွဲ့ဟာဒေသဆိုင်ရာအဖွဲ့တစ်ခုဖြစ်ပြီးဘေးဒဏ်နဲ့ပြည်ပကအသင်းနဲ့ဒေသကလူမှုအတိုင်းဝိုင်းတွင်မှာကူညီထောက်ပံ့ရေးနဲ့လေ့ကျင့်သင်တန်းပေးရေးဆောင်ရွက်နေတဲ့ဒေသဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ HIV AIDS ကုကံအားကြာဆင်းမှုကူးစက်ရောဂါခံစားနေရသူတွေကိုကူညီဖို့2004ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။
မိတ်ဆွေမြန်မာအဖွဲ့ဟာဆိုရင်မြန်မာနိုင်ငံတွင်းနေရဆွတ်ခွာရသူတွေအပါအဝင်နိုင်ငံတွင်းကလိုအပ်သူတွေကိုအရေးပေါ်ထောက်ပံ့ရေးပစ္စည်းတွေ၊ကျန်းမာရေးနဲ့ပညာရေး၊အသက်မွေးဝမ်းကြောင်းအခွင့်အလမ်းတို့ကိုဆောင်ရွက်ကူညီပေးနေတာဖြစ်ပါတယ်။ HIV AIDS ခံစားနေရတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုသူမအိမ်မှာခိုးလုံနိုင်ရေးနဲ့နော်ဝေးခုကလုပ်ငန်းတွေစခဲ့တာပါ။အကူအညီလိုအပ်သူတွေရဲ့အတန်တွေခန်းစားချက်တွေကိုနားထောင်ပြီးယုံကြည်မှုတည်ဆောက်နိုင်ခဲ့တာကြောင့်သူမဆောင်ရွက်ချက်တွေအောင်မြင်ခဲ့တာလို့မတ်စနိုးလိုလူသိများတဲ့နော်ဝေခုက UNHCR ရဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်။အခုတော့မိတ်ဆွေမြန်မာအဖွဲ့ဟာနိုင်ငံတွင်းကလူမှုအတိုင်းဝိုင်း300လောက်အတွင်းအကူအညီပေးရေးလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေပါတယ်။UNHCR ရဲ့နန်ဆင်စုရေးချယ်ရေးအဖွဲ့ကအခု2022ခုနှစ်အတွက်စုရှင်တွေကိုအင်္ဂါနေ့မှာကြေညာခဲ့တာမှာဂျာမနီဝန်ကြီးချုပ်ဟောင်းအင်ဂလာမာကဲနောက်ဒေသဆိုင်ရာစုရှင်တွေအဖြစ်အာဖရိကဒေသအတွက်မာဗီယာဖိုင်ယာဘရီဂိတ်အမေရိကတိုက်အတွက်ကော့စတာရီကာကဗင်စင်တာဂွန်ဇာလက်နောက်အာရှပစိဖိတ်ဒေသအတွက်မြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့နဲ့အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကဒေသအတွက်တော့အီရတ်ကဆရာဝန်ဒေါက်တာနက်ခမ်ဟာဆန်တို့ဖြစ်ပါတယ်။2015နဲ့2016ဆီးရီးယားပဋိပက္ခပြင်းထန်နေချိန်တခြားသောနိုင်ငံတွေကလစ်လျူရှုထားချိန်မှာမျောလင်းချက်မဲ့နေတဲ့လူတွေကိုဂျာမနီဝန်ကြီးချုပ်ဟောင်းမာကေကကြိုဆိုခဲ့တာပါ။ဒုက္ခသည်တသန်းချောကိုအသက်ရှင်ရပ်တည်ရေးနဲ့ဘဝပြန်လည်တိဆောက်ရေးမှာကူညီခဲ့တဲ့ Miss Markel ဟာဆိုရင်စိတ်ထက်မြင့်မြတ်မှုနဲ့နိုင်ငံရေးတက်တည်ပြောင်းမြောက်မှုကိုပြသခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကစုရေးချက်မှုကြေညာချက်မှာပြောဆိုထားပါတယ်။ကမ္ဘာတလွားဒုက္ခသည်တွေရဲ့အတိဒုက္ခကိုပေါ်လွင်လာစေရေး Miss Markel ကပံ့ပိုးခဲ့တာလို့လည်း UNHCR ရဲ့ပြောခွင့်ရ Matthew Salt Marsh ကပြောပါတယ်။နိုင်ငံရေးသမားတွေအနေနဲ့စိန်ခေါ်အကဲဆန်တဲ့အခြေအနေတွေကိုတခြားသူတွေထံလွှဲချမနေဘဲအပြေရှာကြမယ်ဆိုရင်အောင်မြင်နိုင်တယ်ဆိုတာကိုသူမကပြသလိုက်တာဖြစ်တယ်လို့လည်းပြောခွင့်ရကပြောပါတယ
်။ As well as protecting people forced to flee war persecution and human rights abuse
ဒီပွဲချိနေချုပ်ချယ်မှုနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကနေမဖြစ်မနေထွက်ပြေးကြရသူတွေကိုကာကွယ်ပေးတယ်လို့ပဲဝန်ကြီးချုပ်ဟောင်းဟာဆိုရင်ဒီလူတွေကိုလက်ခံရေးပညာရေးနဲ့လေ့ကျင့်သင်တန်းပေးရေးအလို့အကန့်အစီအစဉ်လူသားစည်းကွက်ကိုပေါင်းစပ်ညှိနှိုင်းမှုတွေလုပ်ပြီးဒီလူတွေကိုဒေသစ်မှာနေသားကျသွားစေရေးဂျာမနီရဲ့ခိုင်ခိုင်မာမာဆောင်ရွက်ချက်မှလည်းအဓိကတွန်းအားဖြစ်ခဲ့ပါတယ
်။နန်ဆင်းစုဟာဆိုရင်နော်ဝေနယ်မြေသစ်ရှာဖွေသူနဲ့လူသားချင်းစာနာမှုအကူအညီပေးသူဖရစ်ဂျော့နန်ဆင်းကိုခုံးပြူထားတာဖြစ်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ရေးအတွက်ထူးချွန်ပြောင်မြောက်စွာဆွမ်းဆောင်ခဲ့ကြတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုချီးမြှင့်နေစုလည်းဖြစ်ပါတယ်။ အခု2022ခုနှစ်အတွက်နန်ဆင်းစုချင်းမြန်ခံရတဲ့ဂျာမနီဝန်ကြီးချုပ်ဟောင်းမာကယ်နဲ့ဒေသဆိုင်ရာစုရွေးချယ်ခံရသူတွေကိုတော့အောက်တိုဘာလ10ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအခမ်းအနားနဲ့ချင်းမြန်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းမာကယ်ကတော့ဒေါ်လာ3သိန်းခွဲစုအတွက်ရွေးချယ်ခံရပြီးကျန်တဲ့ဒေသဆိုင်ရာစုရွေးချယ်ခံရသူတွေကတော့ဒေါ်လာ5000စီချင်းမြန်ခံရမှာဖြစ်ပါတယ်ရှင်။